စနေနေ့ကဟောင်ကောင်ပင်လယ်ပြင်မှာဖြစ်ပွားခဲ့တဲ့ရေနံတင်သင်္ဘောပေါက်ကွဲမှုအတွင်းထိခိုက်ဒဏ်ရာရတဲ့သူတွေထဲမှာမြန်မာနိုင်ငံသားသင်္ဘောသား2ဦးနဲ့အင်ဒိုနီးရှားနိုင်ငံသားသင်္ဘောသား2ဦးပါဝင်တဲ့အကြောင်းဟောင်ကောင်သတင်းတွေမှာဖော်ပြပါတယ်။ထိခိုက်ဒဏ်ရာရသူဘယ်သူဘယ်ဝါဆိုတဲ့နာမည်အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူး။ပနမမပုံတင်ချွန်းရီရေနံတင်သင်္ဘောပေါက်ကွဲမှုကြောင့်သင်္ဘောသားတဦးသေဆုံးပြီးစုစုပေါင်း9ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းဟောင်ကောင်အရာရှိတွေကပြောပါတယ်။ဒဏ်ရာရတဲ့သူ4ဦးရဲ့အခြေအနေဟာအထူးစိုးရိမ်ရတယ်လို့လည်းဟောင်ကောင်ကယ်ဆယ်ရေးအဖွဲ့ဝင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီး AP သတင်းမှရေးပါတယ်။ဟောင်ကောင်အရှေ့ဘက်186မိုင်အကွာပင်လယ်ပြင်ထဲမှာရေနံတင်သင်္ဘောမီးလောင်မှုဖြစ်ပွားပြီးပေါက်ကွဲခဲ့တာလို့ဟောင်ကောင်ရေချောင်းကယ်ဆယ်ရေးနဲ့ဆက်ဆက်ဆောင်ရွက်ရေးဌာနကပြောပါရယ်သင်္ဘောဟာ22နှစ်တက်တန်းရှိပြီးပေ400နီးပါးရှိတဲ့သင်္ဘောဖြစ်ပါရယ်